မန္တလေးတိုင်းငဇုံမြို့နယ်မြို့သားဆက်မှုဆောင်မှာစေးကြောက်အနယ်ဝင်းလို့ဆိုတဲ့ Hub Shopping စိုက်ပျိုးမှုနဲ့ဖမ်းဆီးခံထားရတဲ့ American နိုင်ငံသားတက်ဦးနဲ့မြန်မာနိုင်ငံသားဝန်ထမ်း2ဦးတို့ကိုအင်္ဂါနေ့မှာထပ်မံရုံးထုတ်ပြီးတော့မူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲလိုက်ပါတယ်ဒီမှုနဲ့ဆက်ဆက်နေတဲ့နောက်ထပ် American နိုင်ငံသား5ဦးကိုလည်းတရားခံပြေးဖြစ်ကြေညာဖို့ရှိကြောင်းတရားရုံးကပြောပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
မန္တလေးတိုင်းအစိုးရရဲ့ခွင့်ပြုချက်နဲ့စိုက်ပျိုးထားတဲ့ဆိုတဲ့စေးကြောက်အနွယ်ဝင် shopping ဧက20ရှိစိုက်ခင်းကို AB လာကုန်ပိုင်းတို့ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကဝင်ရောက်ရှာဖွေပြီးဖမ်းဆီးထားတဲ့ American နိုင်ငံသား John Frederick Todoroki နဲ့မြန်မာနိုင်ငံသားဝန်ထမ်းနှစ်ဦးတို့ဖြစ်တဲ့ကိုရှင်းလက်မရှွန်းလက်မြန်နှုတို့ကိုအင်္ဂါနေ့မှာမြင်းကြံခရိုင်တရားရုံးကမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆံရာဥပဒေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။သူတို့ရဲ့ရှင်နေဖြစ်တဲ့တရားလွှတ်တော်ရှင်နေဦးသိန်းတန်ဦးကတော့ဒီပုံမှန်ကအမှတ်ခံရတဲ့အမှုမျိုးမဟုတ်ဘူးလို့အင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်
။ဒီအမှုကရေပုံရအားဖြင့်အမှတ်ခံကြတဲ့အမှုမဟုတ်ပါဘူး။အချိန်နဲ့မရပါဘူးကျွန်တော်လျှောက်လာတယ်ပေါ့ဆိုတင်းနဲ့အယုံချိန်နောက်ကြတဲ့အချက်ပဲနော်။ဟိုမစ္စတာဒီဟိုကလည်းတူတူရကီကလည်းစမိုက်သိမဟုတ်ဘူးပြောတယ်။အဲ့ဒီအချက်တွေကကျွန်တော်တို့အချိန်သိမရဘူး။နောက်အမှတ်ခံတဲ့အမှုမဟုတ်ပါဘူး။
စီးကြောက်အနွယ်ဝင်လို့ဆိုတဲ့ Him Shopping ဧက20စိုက်ခင်းတဲ့ကတိမ့်စီရမိခဲ့တာတွေကမူရစေဝါဥပဒေနဲ့ညိမယ်ဆိုရင်တော့ပြစ်ဒဏ်ကကြီးလေးမဲ့အကြောင်းအာရှလူ့အခွင့်အရေးကော်မရှင်ကဥပဒေအကြံပေးဦးမင်းလွင်ဦးကအခုလိုပြောပါတယ
်မူရစေဝါမူနယ်ဆွဲတကယ်လဲစိုက်ခဲ့တယ်ဆိုတာမှန်နေရင်တော့အဲ့ဒါကြီးလေးတဲ့ပြစ်ဒဏ်ခါမှာပေါ့နော်အမေဆုံးဆံကနေ့အထက်စိုက်ကြိုးပြီးတော့ဖြန့်ချီတဲ့အဆင့်ထုတ်လုပ်တဲ့အဆင့်ဒီအဆင့်အမျိုးမျိုးဟိုစားဖြစ်တဲ့လို့ပြောလို့ရတာပေါ့နော်သူကစိုက်လဲစိုက်တယ်စီလဲထုတ်တယ်ပြီးလို့ရှိရင်နိုင်ငံခြားလဲတင်ပို့ဖို့အစီအစဉ်ရှိတယ်ဆိုတော့ဒါစိုက်ကြိုးတယ်ထုတ်လုပ်တယ်ဖြန့်ချူတယ်ရောင်းချတယ်ဆိုတဲ့ဥစ္စာတွေအားလုံးပါသွားတဲ့သဘောမျိုးဖြစ်တာပေါ့တကယ်တမ်းကဒီစီလိုက်လို့မူရစီဝါဖြစ်ကြောင်းပေါ်ပေါက်တယ်ဆိုလို့ရှိရင်တော့ကြီးကြီးတဲ့ပြည်တံအမြင့်ဆုံးပြည်တံကိုခံရမယ့်သဘောမှရှိပါတယ
်။စေးကြောင့်အနယ်ဝင်းလို့ဆိုတဲ့ shopping site ပြုတဲ့ကုမ္ပဏီဘက်ကတော့အီဘီလ26ရက်နေ့ကဒီကိစ္စနဲ့ပတ်သက်ပြီးကြီးညာချက်ထုတ်တာမှာတော့ site ခင်းအတွင်းမှာ him kinef ငရုတ်ကောင်း coffee eucalypt ပင်တွေ site ပြုထားတာဖြစ်ပြီးဖြန့်ဖြူးရောင်းချဖို့မဟုတ်ဘဲသုတေသနလုပ်ငန်းကိုစနစ်တကျလုပ်ကိုင်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။အာရှလူ့အခွင့်အရေးကော်မရှင်ကဥပဒေအကြံပေးဦးမင်းလွင်ဦးကလည်းဒီအပင်တွေကတကယ်ပဲမူရစေဝါဖြစ်မဖြစ်ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကမြန်မြန်ဆန်းစစ်လို့ရတဲ့အနေအထားလို့အခုလို့ပြောပါတယ်
။ဟမ်လားခြေကြောက်ပင်လားဆိုတာကိုဒီမူရစေဝါဟောတာပေါ့နော်မှုရင်းဌာနနေပြီးတော့ထပ်ခွဲပြီးတော့ပြေထုတ်လိုက်ရင်အပိတိုင်းနဲ့ကိစ္စပဲဒီနောက်ပြီးတော့တခါအစားအစာနဲ့စေဝါအဖွဲ့စည်းရနေပြီးတော့လေဒီဥစ္စာဒီကြောင့်လားဆိုတာကိုပြပြချာချာစစ်ဆေးလို့ရှိရင်ပြိနိုင်တဲ့ကိစ္စပဲအဲ့တော့ယမန်ကြီးနှစ်ပတ်ယူပြီးအခုတူတလလောက်ဖြစ်သွားပြီပေါ့နော်ယုံငိမ့်နှစ်ကဖြစ်သွားပြီဆိုတော့ကမှားယူပြီးတော့တရားစွဲမိတယ်ဆိုလို့ရှိရင်တော့ဒါအလွန်ဆက်ဆက်ကောင်းတဲ့ကိစ္စမျိုးလို့ဖြစ်လာမယ်အဲတကယ်တမ်းကမှန်နေတယ်ဆိုလို့ရှိရင်လေအစိုးရအနေနဲ့နောက်ပိုင်းနေမှာဒီမြန်မာနိုင်ငံအတွင်းမှာလာပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်ထောင်နေအဖွဲ့တွေကိုခွင့်ပြုမယ်ဆိုလို့ရှိရင်ပြည်ပြခြားခြားစီးပွားပြီးမှခွင့်ပြုပေးတယ်ဆိုတဲ့ကိစ္စမျိုးဖြစ်လာမယ်လို့ကျွန်တော်တို့ကမြင်ပါတယ်
။မန္တလေးတိုင်းအစိုးရရဲ့ခွင့်ပြုချက်နဲ့စိုက်တယ်လို့ဆိုတဲ့ဒီ shopping တွေကမူရစေဝါပုံမှန်နဲ့ညီသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အင်္ဂါနေ့ရုံးထုတ်တာမှာတော့ဒီအမှုနဲ့ဆက်ဆက်တဲ့နောက်ထပ်အမေရိကန်နိုင်ငံသား၅ဦးကိုလည်းတရားခံပြေးဖြစ်ကြေညာသွားဖို့ရှိပြီးလက်ရှိဖမ်းဆီးထားသူတွေနဲ့အတူစစ်ဆေးကြားနာသွားမှာလို့လည်းမြင်းချိုင်ခရင်တရားရုံးကပြောဆိုထားပါတယ်ရှင်